This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ09 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ64 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွင့်ပေးနေပါပြီ။
Radio NUG သတင်းရှင်ပေါင်းနဲ့မြန်မာနိုင်ငံသူနိုင်ငံသားအားလုံးတဘာဝပြီးစစ်အာဏာရှင်ပြည်တို့ကနေကင်းဝေးပြီးမင်္ဂလာအပေါင်းနဲ့ပြည့်စုံတဲ့မြန်မာနှစ်သစ်ကိုအခါသမျှဖြစ်ကြပါစေကြောင်း Radio NUG ဝိုင်းတော်သားတွေကဆုတောင်းမေတ္တာပို့သပေးလိုက်ရပါတယ်။မင်္ဂလာမနက်ခင်းပါရှင်။ဒီကနေ့2025ခုနှစ်ဧပြီလ18ရက်နေ့မနက်ခင်း Radio NUG အစီအစဉ်လေးကိုစတင်ထုတ်လွှင့်ပေးတော့မှာဖြစ်ပါတယ်။ပထမအဆုံးအနေနဲ့ Radio NUG စီးရီးသတင်းကောက်နှုတ်ချက်တွေကိုຫນွေဦးမှုကဖတ်ကြားတင်ပြပေးတော့မှာဖြစ်ပါတယ်ရှင်။
မင်္ဂလာပါခင်ဗျာ Radio NUG ရဲ့မနက်ခင်းစီးရီးသတင်းကောက်နှုတ်ချက်များကိုတင်ပြပေးတော့မှာဖြစ်ပါတယ
်ကျွန်တော်ຫນွေဦးမိုးပါခင်ဗျာ
ကျုံတွောမှာဆစ်ဆောင်ပူပြင်းနေတဲ့ကားပေါ်လက်နက်ကြီးကြားရပောက်ကွဲခဲ့တာကြောင့်ပြည်သူ10ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်ကရင်ပြည်နယ်ကော့ကရိတ်မြို့နယ်ကျုံတွောမြို့နွားချံကုံကျွော်မှာစစ်ပေးဆောင်ပူပြင်းစင်နေတဲ့ကားပေါ်ကိုလက်နက်ကြီးကြားရပောက်ကွဲခဲ့တာကြောင့်အနည်းဆုံးပြည်သူ10ဦးခန့်သေဆုံးခဲ့ရတယ်လို့သိရပါတယ်ဧပြီလ15ရက်နေ့ကစစ်ကောင်စီရဲ့ခမရ545နဲ့ခမရ546တရင်တွေကနေလက်နက်ကြီးများဖြင့်နေချံကုန်းကျွော်ပေါ်ကိုဖိခတ်ခဲ့ရာစစ်ရှောင်မှုပြင်နေတဲ့ကားတစ်စီးပေါ်ကြားရောက်ပေါက်ကွဲခဲ့ပြီးကိုဝန်ဆောင်အမျိုးသမီးတဦးပါဝင်10ဦးခန့်သေဆုံးခဲ့ရတယ်လို့ဆိုပါတယ်။ထို့ပြင်ဧပြီလ16ရက်နေ့မနက်9နာရီနဲ့7နာရီကြားမှာလဲကြုံတုံကော့ဝါလဲတာယာကုန်းနဲ့နေချံကုန်းဘက်ကိုဂျက်ဖိုက်တာနဲ့ဖိခတ်ခဲ့ကဝိုင်ထွဲနဲ့ဘုံးနှစ်ကြိမ်ကျဲချခဲ့ပြီးကွန်ကရစ်မြို့နယ်ဘက်ကလှိုင်စိန်ရန်ကုန်မိချောင်းအင်းဘက်ကိုလည်းဝိုင်ထွဲနဲ့၃ကြိမ်ဘုံးကျဲချတက်ခဲ့တယ်လို့သိရပါဗျ။လက်ရှိကြုံတုံးမြို့ငတိုင်ကျွော်အနီးတော်ကော့ကရစ်စကတ်ခစနစ်နဲ့ရင်ကွဲတောင်နေရာများမှာစစ်ကောင်စီတပ်နဲ့တော်လှန်ရေးတပ်ဖွဲ့တွေကြားတိုက်ပွဲများပြင်းထန်နေတယ်လို့သိရပါဗျခင်ဗျာ။စကိုင်းတိုင်းအတွင်းကတစ်စိတ်ရွာစေခန့်ကိုစစ်ကောင်စီပုံကျဲခဲ့ရာကလင်းငယ်တဦးပါဝင်လေးဦးသေဆုံးခဲ့ဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။စကိုင်းတိုင်းဝက်လက်မြို့နယ်အရှိချမ်းတစ်စိတ်ကျေးရွာစေခန့်ကိုစစ်ကောင်စီကပေါင်900ပုံကျဲချခဲ့ရာအသက်9နှစ်အရွယ်ကလင်းငယ်တဦးပါဝင်လေးဦးသေဆုံးခဲ့တယ်လို့သိရပါဗျ။ဧပြီလ16ရက်ဒကြံအတက်နေမွန်လယ်ပိုင်းတနာရီ40မိနစ်မှာဂျက်ဖိုက်တာတစ်စီးဖြင့်ပေါင်900ပုံတလုံးကျဲချခဲ့ရာစေကန်အနောက်ဘက်ကနေအိမ်တွေအနီးကြားရောက်ပောက်ခွဲခဲ့ပြီးအသက်9နှစ်အရွယ်ကလင်းငယ်တို့ဥပါဝင်၄ဦးသေဆုံးခဲ့ရပြီး6ဦးဒဏ်ရာရှိခဲ့ကနေအိမ်နှလုံးနဲ့ဖျက်ဆီးသွားခဲ့တယ်လို့သိရပါဗျ။တစ်စိတ်ကျွော်မှာတိုက်ပွဲဖြစ်ပွားနေတာမရှိသလိုငလေးတန်ခန်းစားနေရတဲ့အတွက်ဒကြံမလုပ်ဖို့အမိန့်ထုတ်ထားတဲ့ကြောင်းဒေသခံတွေနေအိမ်မှာပဲအေးအေးဆေးဆေးနေနေကြချိန်မှာဘုံကျဲတိုက်ခတ်ခံခဲ့ရတာဖြစ်ကြောင်းဒေသခံတွေကပြောပါတယ်ခင်ဗျာ။ကော့ကရိတ်တွင်စစ်ကောင်စီတပ်ကဘုံကျဲတိုက်ခတ်မှုကြောင့်ကိုယ်ဆောင်တဦးတည်ဆုံးပြီးလေးဦးဒဏ်ရာရဆိုတဲ့သတင်းကိုတင်ပြပေးတော့ပါမယ်။ကရင်ပြည်နယ်ကော့ကရိတ်မြို့နယ်မြောက်ကမ္ဘာရိုက်ရွာကိုစစ်ကောင်စီတပ်ကဘုံကျဲတိုက်ခတ်ခဲ့ရာကိုယ်ဆောင်အမျိုးသမီးတဦးတည်ဆုံးခဲ့ပြီးကလေးငယ်များအပါအဝင်လေးဦးဒဏ်ရာရရှိခဲ့တယ်လို့မုံပြည်လွတ်မြောက်ရေးတပ်တော် MLA ကထုတ်ပြန်ထားပါတယ်။ဧပြီလ16ရက်နေ့တကြံအတက်နေ့နေ့လယ်12နာရီ40မိနစ်မှာမြောက်ကမ္ဘာရိုက်ရွာကိုစစ်ကောင်စီကဝိုင်ထွဲလေရင်ဖြင့်ဘုံကျဲချတိုက်ခတ်ခဲ့တာလို့ဆိုပါတယ်။ဘုံကျဲတက်ခတ်မှုကြောင့်အသက်38နှစ်အရွယ်ကိုဆောင်အမျိုးသမီးမနှင်းဦးဆိုသူပွဲချင်းပြီးတင်ဆုံးခဲ့ကအသက်9နှစ်နဲ့9နှစ်အရွယ်ကလေး2ဦးနဲ့အမျိုးသား2ဦးထိခိုက်ဒဏ်ရာရရှိခဲ့တယ်လို့သိရပါဗျ။စစ်ကောင်စီကလက်နက်ကြီးများလေယာဉ်များဖြင့်ဆက်လက်တိုက်ခတ်နေစေဖြစ်တာကြောင့်မိဘပြည်သူများအနေနဲ့စစ်ရေးသတင်းများကိုနားဆွင့်ပြီးခရုတဆိုင်နေထိုင်ကြဖို့မုံပြည်လွတ်မြောက်ရေးတပ်တော်ကမေတ္တာရက်ခံအသိပေးထားပါတယ်ခင်ဗျာ။အောက်တွင်းမြို့နယ်တောင်တန်းကျွော်ကိုစစ်ကောင်စီတပ်ကလေရင်ဖြင့်ဘုံကျဲမှုတွင်ပြည်သူ2ဦးသေဆုံးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဧပြီလ15ရက်နေ့ညနေ3နာရီဝန်းကျင်တွင်အောက်တွင်းမြို့နယ်ရေအိုးစင်ကျွော်အုပ်စုတောင်တန်းကျွော်ကိုတိုက်ပွဲဖြစ်ပွားခြင်းမရှိဘဲစစ်ကောင်စီတပ်ကလေရင်ဖြင့်ဘုံကျဲချခဲ့ရာမိသားစုဝင်4ဦးဘုံထိမှန်ခဲ့ကြောင်းဒေသသတင်းများအရသိရပါဗျ။
၎င်းတို့အနက်မှအသက်35နှစ်အရွယ်ကိုမျိုးနှင့်ဇနီးဖြစ်သူတို့မှာစေကုသရင်ခေါ်ယူနေစဉ်ဒဏ်ရာများဖြင့်တင်ဆုံးသွားခဲ့တယ်လို့သိရပါတယ်ခင်ဗျာ။လဝါကျေးရွာမှာစစ်ကောင်စီနဲ့ KIA ကြားတိုက်ပွဲပြင်းထန်ဒေသခံ၁၀ဦးထက်မနည်းကိုစစ်ကောင်စီကဖမ်းဆီးထားပြီးနေအိတ်100ခန့်ကိုမီးရှို့ဖျက်ဆီးဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။လဝါကျေးရွာမှာစစ်ကောင်စီတပ် Wire Zoo ပြည်သူစစ်အဖွဲ့တွေနဲ့ KIA တို့ကြားတိုက်ပွဲပြင်းထန်နေပြီးဒေသခံ၁၀ဦးထက်မနည်းကိုစစ်တပ်ကဖမ်းဆီးထားကနေအိတ်100ခန့်ကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ Kachin News Group ကဖော်ပြထားပါတယ်။တလနီမာတိုက်ပွဲဖြစ်ပေါ်နေတဲ့ဖားကတ်တနိုင်းတွာလီဒိုလမ်းမကြီးပေါ်ကလဝါကျေးရွာကိုဧပြီလ15ရက်နေ့မှာစစ်ကောင်စီကလေကြောင်းတက်ခတ်တာအပြင်နေအိတ်100ခန့်ကိုလည်းမီးရှို့ဖျက်ဆီးခဲ့တယ်လို့ဆိုပါတယ်။ထို့အပြင်စစ်ကောင်စီတပ်ကဒေသခံအယက်သား10ဦးထက်မနည်းကိုဖမ်းဆီးထားပြီးအသက်40ခန့်ရှိစိတ်ကျမ်းမာရေးမကောင်းသူအင်လာနော်ကိုလည်းပြစ်တက်ခဲ့တယ်လို့သိရပါဗျ။ပြီးခဲ့တဲ့မတ်လ31ရက်နေ့ကလဝါကျေးရွာတဲကြီးစတင်ကြောင်းနဲ့လူနေအိမ်တွေမှာတက်ဆွဲထားတဲ့စစ်ကောင်စီနဲ့ပြည်သူ့စစ်အဖွဲ့တွေကို KIA ပူးပေါင်းတပ်ဖွဲ့တွေကတွားရောက်တိုက်ခိုက်မောင်းထုတ်ခဲ့ပါဗျ။ထို့နောက်ဧပြီလ15ရက်နေ့မှာစစ်ကောင်စီကဘုံကျဲတက်ခတ်ခဲ့ကဝေရောက်မီးရှို့ဖျက်ဆီးခဲ့ပြီး KIA ပူးပေါင်းတပ်တွေရွာထဲကပြန်ဆုတ်ခဲ့ပြီးနောက်တိုက်ပွဲပုံမပြင်းထန်နေတယ်လို့လည်းသိရပါဗျခင်ဗျာ။တလဒီပါကြပစ်လာတဲ့တိုက်ပွဲအတွင်းမှာစစ်ကောင်စီတပ်ကလေကြောင်းနဲ့စံချိန်ထပ်မံဘုံကျဲခဲ့တဲ့အပြင်နှစ်ဖက်အပြန်အလှန်ပစ်ခတ်မှုကြောင့်ဒေသခံ၃ဦးခန့်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ဒေသခံတွေကဆိုပါတယ်။လဝါကျေးရွာအပါအဝင်ခွန်ဆိုင်ရန်မကောက်တောင်ကျေးရွာ၃ခုကဒေသခံတထောင်ကျော်လဲမိုးကောင်နံပါတ်၁မြို့ပေါ်ကိုထွက်ပြေးတိမ်းရှောင်နေကြရပြီးစစ်လျှောက်ကာလကြပစ်လာတဲ့အမျှအကူအညီတွေလိုအပ်နေတယ်လို့သိရပါတယ်ခင်ဗျာ။တပိတ်ချင်းမြို့နယ်လက်ကျကျေးရွာတွင်အချမ်းဖတ်စစ်တပ်မှ Jet Fighter တစ်စီးဖြင့်ဘုံကျဲတက်ခတ်ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ဧပြီလ16ရက်နေ့မနက်9:18မိနစ်ခန့်တွင်တပိတ်ချင်းမြို့နယ်လက်ကျကျေးရွာတွင်အချမ်းဖတ်စစ်တပ်မိတီလာရှမ်းတဲလီတပ်မှ Jet Fighter တစ်စီးဖြင့်ဘုံကျဲတက်ခတ်မှုပြုလုပ်သွားခဲ့တယ်လို့ပြည်ဦးလေခရိုင်ပတ်ကဖတ်ကအတည်ပြုထားပါတယ်။လေကြောင်းတက်ခတ်မှုကြောင့်အဆောက်အဦပျက်စီးမှုများရှိပြီးပြည်သူအထိခိုက်မရှိကြောင်းသိရပါတယ်။ပြည်သူများအနေဖြင့်စစ်ကောင်စီနဲ့ဝေးရတွေနေထိုင်ကြရတဲ့လေကြောင်းရန်ကောက်ွယ်နိုင်ရန်အတွက်ပုံခုချင်းများတူးထားကြရန်နှိုးဆော်ထားပါလေခင်ဗျာ။ချင်းအမျိုးသားတပ်ဦး CNF ပြည်သူဆက်ဆံရေးနဲ့စီယုံရေးဌာနတို့မှချင်းပြည်သူလူထုနဲ့တွဲဆုံခဲ့ဆိုတဲ့သတင်းကိုတင်ပြပေးသွားပါမယ်။ပြီးခဲ့တဲ့ April 10ရက်နေ့ကချင်းပြည်ချင်းလန်းကောင်စီတာဝန်ခံများချင်းပြည်ချင်းလန်းအစိုးရရုံးဝန်ထမ်းများနဲ့အတူဗိုလ်မှူးကြီးဆော်လမိုဦးဆောင်တဲ့ချင်းအမျိုးသားတပ်ဦး CNF ပြည်သူ့ဆက်ဆံရေးနဲ့စီရင်ရေးဌာနတို့မှချင်းပြည်သူလူထုနဲ့တွဲဆုံခဲ့တယ်လို့သိရပါဗျ။ပြည်သူလူထုအားရင်းနှီးစွာတွဲဆုံ၍မြေပြင်အခြေအနေများအားရှင်းလင်းပြောကြားခဲ့တယ်လို့သိရပါဗျခင်ဗျာ။ဟုတ်ကဲ့ပါအခုတင်ပြခဲ့တဲ့စီးရင်သတင်းတွေကို Radio UNG သတင်းထောက်တာကီမေးစစ်သွေးတဲ့ခါရှယ်တို့ကပေးပို့ထားတာဖြစ်ပါတယ်။
စီးရီးသတင်းတွေကိုနားဆင်ကြကြရတာပဲဖြစ်ပါတယ်။အခုဆက်လက်ပြီးပြည်ရင်းသတင်းတွေကိုတော့ຫນွေဦးမိုင်ကတင်ပြပေးသွားမှာပဲဖြစ်ပါတယ်
။မင်္ဂလာပါရှင်။အခုချိန်ကစပြီး Radio UNG ရဲ့မနက်ခင်းပြည်ရင်းသတင်းများကိုတင်ပြပေးပါမယ်။ကျွန်မကတော့ຫນွေဦးမိုင်ဖြစ်ပါတယ်ရှင်။စစ်ခေါင်းဆောင်မင်းအောင်လှိုင်နဲ့အာဆီယံခေါင်းဆောင်များတွေ့ဆုံရရှိသည့်သတင်းနဲ့ပတ်သက်၍ UNG နဲ့မဟာမိတ်အဖွဲ့အစည်းများသဘောထားထုတ်ပြန်ကြေညာတဲ့သတင်းကိုဥစွာတင်ပြသွားပါမယ်။ဧပြီလ16ရက်တွင်ထုတ်ပြန်သည့်အမျိုးသားညီညွတ်ရေးအစိုးရ NUG နှင့်မဟာမိတ်အဖွဲ့အစည်းများ၏သဘောထားထုတ်ပြန်ကြေညာချက်တွင်မြန်မာပြည်သူလူထုအားနိုင်စင်နှင့်အမျှအကြမ်းဖက်ဖိနှိပ်နေသည့်စစ်ခေါင်းဆောင်မြောက်နိုင်နှင့်အာဆီယံခေါင်းဆောင်များယခုရက်ပိုင်းအတွင်းထိုင်းနိုင်ငံဘန်ကောက်မြို့တွင်တွေ့ဆုံကြပြီးငလင်းဘေးတန်သင့်ပြည်သူများအတွက်လူသားချင်းစာနာထောက်ထားမှုအကူအညီပေးရေးကိစ္စများကိုဆွေးနွေးကြမည်ဟုသိရှိရပါကြောင်းအပြစ်မဲ့ပြည်သူများကိုမြန်မာနှစ်သက်ကိုအခါကာလမရှောင်နေစဉ်ရက်ဆက်တိုင်းပြည်ဤဘန္နာဖြင့်ဝယ်ယူထားသည့်ဆက်လက်နဲ့ကြီးငယ်တိုက်လေရင်များဘုံများဖြင့်ပြစ်ခတ်တပ်ဖြတ်နေသောစစ်ခေါင်းဆောင်အားမြင်းငလင်းဘေးဒဏ်သင့်ပြည်သူများကိုလူသားချင်းစာနာထောက်ထားမှုအကူအညီပေးရေးဟူသည့်အကြောင်းပြချက်ဖြင့်အာဆီယံခေါင်းဆောင်များကတွေ့ဆုံဆွေးနွေးမိအပေါ်မိမိတို့ကများစွာအထူးစိုးရိမ်မကင်းဖြစ်မိပါကြောင်းခွဲခြားဆက်ဆံမှုနှင့်ဗက်လိုက်မှုကင်းသောလူသားချင်းစာနာထောက်ထားမှုအကူအညီများအားတိုင်းပြည်နယ်နိမိတ်စုစုပေါင်း၏22ရာခိုင်နှုန်းကိုသာစုံမထိန်ချုပ်စီမအုပ်ချုပ်နိုင်သည့်စစ်အုပ်စုထံတိုက်ရက်ဆက်ဆံပေးအပ်ခြင်းဟုတ်ပဲအမျိုးသားညီညွတ်ရေးအစိုးရနဲ့တိုင်းဒေသတော်လှန်ရေးအင်အားစုများကထိန်းချုပ်စီမအုပ်ချုပ်ထားသည့်နေမြေများရှိပါဝင်ပတ်သက်သူအစုအဖွဲ့များအားလုံးနဲ့ချိတ်ဆက်ပေးအပ်ထောက်ပံ့ရန်လိုအပ်ပါကြောင်းအာဆီယံခေါင်းဆောင်များအနေဖြင့်လူသားချင်းစာနာထောက်ထားသည့်အကူအညီများကိုခွဲခြားဆက်ဆံမှုမရှိဘက်လိုက်မရှိ humanitarian principles များနဲ့အညီထိရောက်စွာ အကူအညီပေးနိုင်ရတဲ့အတွက်ဆောင်ရွက်ရာတွင်စစ်ကောင်းဆောင်မြောက်လှိုင်မှတဆင့်ပြည့်ရက်ချင်းကိုသာပြုလုပ်ပါကလူသားချင်းစာနာထောက်ထားသည့်အကူအညီများသည့်နိုင်ငံရေးအရာအလွဲအသုံးချမည့်အနေကိုမလွဲမသွေတွေ့ကြုံရမည်ဖြစ်သောကြောင့်စစ်အုပ်စုမှတဆင့်သာပြည့်ရက်ချင်းကိုမိမိတို့အနေဖြင့်အပြင်းထန်ကန့်ကွက်ကြောင်းသဘောထားထုတ်ပြန်အပ်တယ်လို့ဖော်ပြထားပါတယ်ရှင်ဇလပီ၄နှစ်ပြည့်အမျိုးသားညီညွတ်ရေးအစိုးရကိုတော်လှန်ရေးအင်အားစုအသီးသီးမှအနှစ်သာရရှိစွာပါဝင်အားဖြည့်၍အောင်ပွဲဝင်တက်ဦးတရက်ဖြစ်လာစေရန်အသင့်ပြင်ဆင်ကြရမည့်ကာလတရက်သို့ရောက်ရှိလာပြီဖြစ်တယ်လို့ UNCC ဆိုတဲ့သတင်းကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးအစိုးရဖွဲ့စည်းတည်ထောင်ခြင်း၄နှစ်မြောက်သို့ပေးပို့သည့်တဝန်လှော်ရင်းအမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီမှအခုလိုဖော်ပြထားပါတယ်။အာဏာသိမ်းစစ်ကောင်စီအကြမ်းဖက်ဖိနှိပ်မှုများအကြမ်းမပင်နွေဦးတော်လှန်ရေးကိုတတိုင်းပြည်လုံးလက်တွဲဆင်နွှဲနိုင်ရန်တပ်ဦးတပ်ဖွဲ့ဥဆောင်ကြိုးပမ်းစီမံခဲ့မှုများအတွက်အမျိုးသားညီညွတ်ရေးအစိုးရကိုချီးကျူးဂုဏ်ပြုကြောင်းနွေဦးတော်လှန်ရေးအတွင်းတိုးတက်ပြောင်းလဲလာသောအခြေအနေများအရရရှိထားပြီးသောအောင်မြင်မှုများကိုစုစည်းကအဆုံးသက်အောင်ပွဲစီသို့ဆက်လက်ချီတက်ရာတွင်တပ်ဦးအစိုးရ၏အခမ်းကဏ္ဍသည်ပိုမိုလဲနှင့်ကြီးမားလာမည်ဖြစ်ကြောင်းဆိုထားပါသည်အမျိုးသားညီညွတ်ရေးအစိုးရနေဖြင့်အာဏာချက်အာသာချက်များကိုမဟာမိတ်များတော်လှန်ရေးအင်အားစုများနဲ့အတူသုံးသပ်ပြင်ဆင်၍လူတော်လှန်ရေးအောင်ပွဲကိုခြေတက်ဆင်နွှဲသွားရန်အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီမှတရင်စကားပေးပို့အပ်တယ်လို့တဝန်လွှာမှာဖော်ပြထားပါတယ်ရှင်။လေးနှစ်တာကာလအတွင်းလက်တွေ့ကြသည့်နိုင်ငံတကာပံ့ပိုးမှုများရရှိအောင် UNG နိုင်ငံခြားဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ခဲ့တဲ့တရင်ကိုဆက်လက်တင်ပြပါမယ်။လွတ်လပ်တက်ကြွ၍ဗက်မလိုက်သောနိုင်ငံခြားရေးမူဝါဒကိုကျင့်သုံးကာ၄နှစ်တာကာလအတွင်းလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပါဝင်လက်တွေ့ကျသည့်နိုင်ငံတကာပံ့ပိုးမှုများရရှိအောင် UNG နိုင်ငံခြားဝန်ကြီးဌာနကကြိုးပမ်းဆောင်ရွက်ခဲ့ကြောင်းဧပြီ16ရက်နေ့ကအမျိုးသားညီညွတ်ရေးအစိုးရ၏၄နှစ်ပြည့်လုပ်ငန်းဆောင်ရွက်ချက်စီရင်ခံစာထုတ်ပြန်ရမှာဖော်ပြထားပါတယ်။နိုင်ငံခြားဝန်ကြီးဌာနပြည်တော်စုဝန်ကြီးသည်သက်ဆိုင်ရာအစိုးရအဖွဲ့အစည်းပုဂ္ဂိုလ်များ၏တရားဝင်ဖိတ်ကြားမှုများအရ၎င်းအစည်းအဝေးများတက်ရောက်ရန်အတွက်၎င်းနိုင်ငံပေါင်း13နိုင်ငံသို့ခရီးစဉ်များတွားရောက်ခဲ့သည့်အပြင်နိုင်ငံခြားဝန်ကြီးဌာနဒုဝန်ကြီးသည်လည်းအမေရိကန်ပြည်ထောင်စုနှင့်အခြားနိုင်ငံသီးသီးမှအစိုးရများလွှတ်တော်များအဖွဲ့အစည်းများနှင့်ဌာနဆိုင်ရာကြီးကဲများတာဝန်ရှိသူများနှင့်တွေ့ဆုံဆွေးနွေးမှုများပြုလုပ်ခဲ့လို့ဖော်ပြပါရယ်။ UNG နိုင်ငံခြားဝန်ကြီးဌာနသည်လွတ်လပ်တက်ကြွ၍ဗက်မလိုက်သောနိုင်ငံခြားရေးမူဝါဒကိုအကောင့်ထဲပေါ်ကျင့်သုံးလက် UNG အစိုးရကိုနိုင်ငံတကာအသိမှတ်ပြုမှုရရှိရေးအကြမ်းဖက်အုပ်စုကိုနိုင်ငံတကာကအသိမှတ်မပြုစေရေးလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီများပါဝင်လက်တွေ့ကြသည့်နိုင်ငံတကာပံ့ပိုးမှုများရရှိအောင်ကြိုးပမ်းဆောင်ရွက်ခဲ့ပါတယ်။လုပ်ငန်းတာဝန်များကိုထိရောက်စွာထမ်းဆောင်နိုင်ရဲ့အတွက်လည်းအာဆီယံ၊ဩစတြေးလျနိုင်ငံ၊ချက်နိုင်ငံ၊အိန္ဒိယနိုင်ငံ၊ဂျပန်နိုင်ငံ၊တောင်ကိုရီးယားပြင်သစ်နဲ့ UK နိုင်ငံများမှ NUG ကိုယ်စားလှယ်များခန့်အပ်ထားရှိခဲ့ပါတယ်။2024ခုနှစ်ဇွန်လမှာလည်းတီမောနိုင်ငံဒီလီမြို့မှာလည်းတန်တမန်ဆိုင်ရာယုံဖွင့်လက်ခဲ့ပြီးဒုတိယအကြီးကဲတူခန့်အပ်နိုင်ခဲ့ကြောင်းဖော်ပြထားပါတယ်ရှင်။တိုင်းခုနှစ်ခုခရိုင်10ခုမြို့နယ်183ခုတို့တွင်အမျိုးသားညီညွတ်ရေးအစိုးရ၏ပြည်သူ့အုပ်ချုပ်ရေးရန်များကောင်းစွာလဲပတ်လက်ရှိနေတဲ့သတင်းကိုနောက်ထပ်တင်ပြပါမယ်။တိုင်းခုနှစ်ခုခရိုင်10ခုမြို့နယ်183ခုတို့တွင်အမျိုးသားညီညွတ်ရေးအစိုးရရဲ့ပြည်သူ့အုပ်ချုပ်ရေးရန်များကောင်းစွာလဲပတ်လည်ရှိနေကြောင်းဧပြီ16ရက်အမျိုးသားညီညွတ်ရေးအစိုးရ၏လေးနှစ်ပြည့်လုပ်ငန်းဆောင်ရွက်ချက်စီရင်ခံစာထုတ်ပြန်ရမှာဖော်ပြထားပါတယ်။နေမြေစုမှုထိန်ချုပ်မှုရစစ်ကောင်စီအုပ်ချုပ်မှုကိုဖျက်သိမ်း၍ပြည်သူ့အုပ်ချုပ်ရေးထူထောင်နိုင်ရန်အတွက်အမျိုးသားညီညွတ်ရေးအစိုးရတွင်ကြားကာလဒေသန္တရပြည်သူ့အုပ်ချုပ်ရေးဖော်ဆောင်မှုဗဟိုကော်မတီကိုပြည်တော်စုဝင်ကြီးချုပ်၏ဦးဆောင်မှုဖြင့်ဖွဲ့စည်းထားရှိလို့ဖော်ပြပါတယ်။အဆိုပါမြို့နယ်များတွင်အုပ်ချုပ်ရေးနှင့်ဆက်ဆက်၍လုံခြုံရေးတရားဥပဒေစိုးမိုးရေးပြည်သူဝန်ဆောင်မှုလုပ်ငန်းများကိုအားစိုက်ဆောင်ရွက်လက်ရှိရလို့ဆိုပါတယ်။လုံခြုံရေးတရားဥပဒေစိုးမိုးရေးဆောင်ရွက်နိုင်ရန်ပြည်သူရဲတပ်ဖွဲ့အားပြည်ထရေးနှင့်လူမှုကြီးကြပ်ဝန်ကြီးဌာနအနေနဲ့မြို့နယ်၉မြို့နယ်မှာဖွဲ့စည်းထူထောင်ခဲ့ပြီးမြို့နယ်48ခုတွင်ပြည်သူလုံခြုံရေးအဖွဲ့များကိုဖွဲ့စည်းခဲ့လို့လည်းဖော်ပြထားပါတယ်ရှင်။အယူကြီးအနေဖြင့်ပြည်သူ့ကာကွယ်တပ်မတော်တပ်ရင်း316ရင်းအပါအဝင်ဒရုန်းတပ်ဖွဲ့စစ်တပ်ဖွဲ့ထောက်ပို့တပ်ဖွဲ့နဲ့လုံခြုံရေးတပ်ဖွဲ့စုစုပေါင်း356ဖွဲ့ကိုဖွဲ့စည်းထူထောင်ပြီးဗနာရန်ပုံဝင်94ရာခိုင်နှုန်းကိုစစ်ရေးကဏ္ဍတွင်အသုံးပြုခဲ့တဲ့တင်ကိုတင်ပြပါမယ်။အမျိုးသားညီညွတ်ရေးအစိုးရအနေဖြင့်ပြည်သူ့ကာကွယ်တပ်မတော် PDM နဲ့ပြည်သူ့ကာကွယ်အဖွဲ့PDO ပကဖများကို2021ခုနှစ်မေလ5ရက်နေ့တွင်တနင်္ဂနွေလုံးအတိုင်းတာဖြင့်ဖွဲ့စည်းတည်ထောင်ခဲ့ပြီးဗနာယံပုံဝင်ဤ94ရာခိုင်နှုန်းကိုစစ်ရေးကဏ္ဍတွင်အသုံးပြုခဲ့ကာပြည်သူ့ခုခံစစ်ဆင်နွှဲနိုင်ရန်၎င်း Federal Democracy နိုင်ငံရေးစနစ်နှင့်လျော်ညီသော Federal ပြည်ထောင်စုတက်မတော်၏ရှေ့ပြီး MTA အဖြစ်၎င်းယခုချိန်တွင်ပြည်သူ့ကာကွယ်တပ်မတော်တပ်ရင်း316ရင်းပါဝင်ဒရုန်းတပ်ဖွဲ့စစ်တပ်ဖွဲ့ထောက်ပို့တပ်ဖွဲ့နှင့်လုံခြုံရေးတပ်ဖွဲ့အစုစုပေါင်း356ဖွဲ့ကိုဖွဲ့စည်းထူထောင်ပြီးဖြစ်ကြောင်း UNG လေးနှစ်ပြည်လုံငန်းဆောင်ရွက်ချက်စီရင်ခံစာတွင်ဖော်ပြထားပါသည်ပြည်သူ့ကာကွယ်အဖွဲ့အနေဖြင့်235မြို့နယ်တွင်အတီးပြုတ်ဖွဲ့စည်းပြီးဖြစ်ကာ17မြို့နယ်တွင်တိုးချဲ့ဖွဲ့စည်းလက်ရှိပြီး PDF ရဲဘော်များအနေဖြင့်နေပြည်တော်ပါဝင်ပြည်နယ်တိုင်းအလုံးတွင်တိုက်ပွဲဝင်လက်ရှိရာကြောင့်အဆိုပါ30များကိုတနင်္ဂနွေလုံးအတိုင်းတာဖြင့်သုံးဆွဲခြင်းဖြစ်သလိုမဟာမိတ်တော်လှန်ရေးအဖွဲ့များအားမြဝေထောက်ပံ့သည့်ရန်ပုံငွေများလည်းပါဝင်တယ်လို့သိရပါတယ်။လက်နက်ခဲယမ်းမီးကြောက်ရရှိရေးဗန္နာရန်ပုံငွေရရှိရေးတွင်လိုအပ်ချက်နှင့်စိန်ခေါ်မှုများရှိတော်လဲတော်လှန်လူထု၏ပူးပေါင်းပါဝင်ထောက်ပံ့မဟာမိတ်တော်လှန်ရေးအဖွဲ့အစည်းများ၏ဝန်ရံကူညီမှုဖြင့်ရင်ဆိုင်ဖြည့်ရှင်ကျော်လွှားလက်ရှိရလို့ဆိုထားပါတယ်။ပြည်သူ့ကာကွယ်ရေးတပ်မတော်စစ်တိုင်းအလိုက်မဟာမိတ်တိုင်းရင်းသားတော်လှန်ရေးအဖွဲ့အစည်းများနှင့်ပူးပေါင်း၍စစ်ဒေသများဖွဲ့စည်းခြင်း၊ကွက်ကဲမှုအစဉ်စဉ်တိစောက်ပြီးတိုက်ပွဲဝင်ခြင်းဖြင့်ပြည်သူတော်လှန်ရေးကိုဆင်နွှဲလက်ရှိပြီး2024ခုနှစ်တွင်ပြည်သူ့ကာကွယ်တပ်မတော်၏ပျောက်ကြားစစ်လှုပ်ရှားစစ်အစင်မှထူအင်အားဖြင့်မဟာဗျူဟာထိုးစစ်စင်လက်မြုပ်သိမ်းစခန်းသိမ်းတိုက်ပွဲများအဆင့်ထိဆင်နွှဲလာနိုင်ခဲ့တယ်လို့ဖော်ပြထားပါတယ်ရှင်။အရခတ်ဒေတာမှာအစ္စလမ်ဘာသာဝင်အမျိုးသမီးများ၏ခန်းကဏ္ဍမြင့်တင်ရေးကွန်ဆင်ဆောင်ရွက်လက်ရှိတဲ့သတင်းကိုနောက်ဆုံးတင်ပြပါမယ်။အရခတ်ဒေတာမှာအစ္စလမ်ဘာသာဝင်အမျိုးသမီးတွေရဲ့ခန်းကဏ္ဍမြင့်တင်နိုင်ရဲ့အတွက်အရခတ်ပြည်သူတော်လှန်ရေးအစိုးရနဲ့ရခိုင်ကျောင်းသားများတမကတို့ကကွန်ဆင်ဆောင်ရွက်ခဲ့လို့ American Princess Media ကဖော်ပြထားပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းအရခပြည်သူတော်လှန်ရေးအစိုးရရဲ့ဦးဆောင်မှုဖြင့်ရခိုင်ကျောင်းသားတမကနဲ့ဌာနဆိုင်ရာအကြီးအကဲများဝန်ထမ်းများပူးပေါင်းပြီးအစ္စလမ်ဘာသာဝင်ရဲ့ရွာများကိုကွန်ဆင်းကဒေသခံအစ္စလမ်ဘာသာဝင်အမျိုးသမီးများနဲ့တွေ့ဆုံပွဲများပြုလုပ်ဆောင်ရွက်ခဲ့လို့ဆိုပါတယ်ထို့ပြင်တိုင်းပြည်တိဆောက်ရင်းမှာအစ္စလမ်ဘာသာဝင်အမျိုးသမီးတို့ရဲ့အခွင့်အရေးနဲ့ကြားမတန်းတူညီမျှရေးကိုအဟံထားဖြစ်စေနိုင်တဲ့ဘာသာရေးဓလေ့ထုံးတမ်းလူမှုရေးစံတတ်မှတ်ချက်တွေကိုတက်နိုင်သမျှဘေးချိတ်ထားပြီးတာဝန်ထမ်းဆောင်ဖို့နဲ့အစ္စလမ်ဘာသာဝင်အမျိုးသမီးတွေရဲ့စွမ်းဆောင်နိုင်မှုကိုလည်းအတိမတ်ပြုကြောင်းပြောဆိုခဲ့ပါတယ်။ဘာသာလူမျိုးအသားအရောင်မခွဲခြားပဲအရခပြည်သူပြည်သားတိုင်းမှာရပိုင်ခွင့်တန်းတူခွင့်ရင်းနှီးတူတစ်ဖက်မှာတာဝန်လည်းရှိပါကြောင်းတိုင်းပြည်တိဆောက်ရာမှာကျောသားရင်သားမခွဲခြားပဲကိုတက်နိုင်တဲ့ဖက်ကဝိုင်းဝန်းကူညီကြရဖို့တာဝန်လဲရှိကြောင်းထိုတုတ်တိဆောက်ရမှာအစ္စလမ်ဘာသာဝင်အမျိုးသားများအပြင်အမျိုးသမီးများပါပါဝင်လာနိုင်ဖို့ရည်ရွယ်ပြီးအခုလိုကွန်ဆင်ဆောင်ရွက်ရတာဖြစ်တယ်လို့အရခပြည်သူတော်လှန်ရေးအစိုးရမှတာဝန်ရှိသူတို့ကပြောပါတယ်အရခပြည်မောင်တော်ဘူတီတောင်ယတိတောင်ကြောက်တော်တန်တွေမင်းပြားမြောက်ဦးနဲ့စစ်တွေစတဲ့မြို့နယ်တွေမှာအစ္စလမ်ဘာသာဝင်လူမျိုးများစွာနေထိုင်ကြတာဖြစ်ပါတယ်ရှင်အခုတင်ပြခဲ့တဲ့သတင်းတွေကို Radio UNG သတင်းထောက်တာကီမင်းစစ်သွင်းနဲ့ခါရှဲတို့ကပေးပို့ထားတာဖြစ်ပါလိမ့်ရှင
် Radio UNG မှဆက်လက်အသံလွှင့်နေပါလိမ့်ရှင်ပြည်တွင်းသတင်းတွေကိုနားဆင်လို့ပြီးမှာတော့တော်လည်းကြပြကဏ္ဍကိုဆက်ချင်ပါတယ်ကြော်ထင်ငစင်ရေးဖွဲ့ထားပြီးຫນွေဦးမှုခန်းစားရွတ်ဖတ်ထားတယ်ပျော်ရွှင်စရာနှစ်သစ်ပါရွာကလေးလို့အမည်ရတဲ့ကြပြကိုနားဆင်ပေးကြပါဦးရှင်
ပျော်ရွှင်စရာနှစ်သက်ပါရွာကလေးနှွေဦးရနံ့သည်တားဆကျူးဘလူးရနံ့နှွေဦးသည်အရင်လိုမဟုတ်ရွက်ကြွေတော်သည်တကြိုသူကင်းမဲ့လျက်လေယူးသည်အသက်ဓာတ်မတ်နေသောအလောင်းကောင်ပေါ်တို့ရှင်ကောင်တွင်ပျော်ပွဲစားထွက်သလိုမီးလောင်ပြင်းသည်အမွေ့မသေးသည်ငိုသံလားငွေရလွန်လို့အစ်ထွက်နေတဲ့မျက်ဝန်းကြီးတွေစပားပြပုံတောင်လိုပုံပိုက်ပွင့်သွားတဲ့နွားမကိုရင်မဲကြီးတွေစားတောက်နေကြရွာလေလီခံရတကယ်တို့ရွာသည်မြစ်တို့စီးသောချောင်းလိုမီးနေတဲ့သွေးချောင်းစီးခလေးအနီးဆုပ်လိုညညသည်ဒီရွာကိုအတ္တမကျင့်လျက်အာမရသည်ဆက်၍ဆက်၍ရွာသည်ကဘာကိုနာကျင်ရပုံကျော်စင်ငထင
်ရေဒီယိုအန်ယူဂျီသောတာရှင်များရှင်အခုဆက်လက်ပြီးတော်လိုင်းရေးဆောင်မအစီအစဉ်မှာတော့ရွေးရသကြံနဲ့မတူညီတဲ့ဘဝတွေလို့အမည်ရတဲ့မြန်မာနေဦးခရိုနီကယ် EP15 မြင်ကွင်းမုံမခဆောင်းမကိုပို့ပို့ကဖတ်ကြားတင်ဆက်ပေးသွားမှာဖြစ်ပါရှင်
မြန်မာနေဦးခရိုနီကယ်အပီလာ15မြင်တွင်ရိုးရတကြံနဲ့မတူညီတဲ့ဘဝတွေနှစ်စဉ်အပီလာ23ရက်သို့မဟုတ်12ရက်နေ့ကနေ4ရက်တာရေကစားကြတဲ့မြမရိုးရတကြံကယခုနှစ်မှာတော့ပြည်ရင်းစစ်ကတစ်ဖက်အခြားတစ်ဖက်မှာငလင်ပေးတံကိုဆူဆူရရထိခိုက်ခံစားကြရတဲ့ဒုက္ခကတစ်ဖက်နဲ့ဘလို့ဖြတ်တန်းရမလဲဆိုတာအမျိုးမျိုးအမြင်တွေကွဲပြားနေကြတဲ့အနေအထားမျိုးလည်းဖြစ်ပါတယ်မလ28ရက်နေ့မှာလှုပ်ခဲ့တဲ့မန္တလေးစကိုင်းပြင်မနာနေပြီးတော့နေအခြားသောမြို့တွေဒေသတွေမှာလူ 3,800 ကျော်တိတ်ဆုံးခဲ့ပြီးထောင်နဲ့ချီတဲ့ထိခိုက်ဒဏ်ရာရသူနဲ့ပျောက်ဆုံးသူရာခိုင်နှုန်းများရှိတယ်လို့တရားဝင်ထုတ်ပြန်ချက်တွေရဲ့ကိန်းဂဏန်းတွေကဆိုကြပါတယ်မြမရိုးရရင်ကျေးမှုတကြံရဲ့မြမမှုဗဟုအချက်ချမျိုးဖြစ်တဲ့မန္တလေးမြို့ဟာယခုငလေးမှာပျက်စီးမှုနဲ့ထိခိုက်ဒေဆုံးမှုအများဆုံးခံစားခဲ့ရတဲ့မြို့ဖြစ်တာကြောင့်ယခင်ခေတ်ကောင်းစဉ်ကာလတွေကလို့မြို့ခံလူလူကတကြံနဲ့ပတ်သက်တဲ့အစီအစဉ်တွေမလုပ်ကြဘဲတိတ်ဆိတ်နေတဲ့အနေအထားလည်းဖြစ်ပါတယ်။အခု2025ခုနှစ်မတိုင်မီကိုဗစ်ကူးစက်ရောဂါကြောင့်2020ခုနှစ်တကြံကိုစီကားစွာမကျင်းပနိုင်ခဲ့ကြသလို2021ခုနှစ်ဆီယနာသိမ့်ပြီးစ2022ခုနှစ်ဧပြီလမှာကြာရောက်တဲ့တကြံအခါမှာလည်းအာဏာသိမ့်ပြီးနောက်ဆန္ဒပြမှုတွေကိုလက်နက်နဲ့ပြစ်ခတ်နှိမ်နှင်းခဲ့ရမှာဆန္ဒပြသူအများပြားထိခိုက်ဒေဆုံးခဲ့ရတဲ့အတွက်ဝမ်းနည်းတဲ့အထိမ်းအမှတ်အနေနဲ့တကြံကိုတိတ်ဆိတ်စွာကျင်းပခဲ့ကြတာဖြစ်ပါတယ်။အဲဒီ2021ခုနှစ်ကနေ2024ခုနှစ်အထိတကြံကိုစီကားအောင်ကျင်းပဖို့အာဏာသိမ်းစစ်တပ်ကကြိုးစားခဲ့တာတွေ့ရမှာပါ။စစ်တပ်ထောက်ခံသူတွေကတကြံပွဲကျင်းပဖို့လုံးစုံစီယုံခဲ့ကြပြီးနေဦးတော်လှန်ရေးထောက်ခံသူတွေအနေနဲ့တကြံမှာပါဝင်ဆင်နွှဲခြင်းမပြုဖို့စီယုံမှုတွေလည်းရှိခဲ့တာဖြစ်ပါတယ်။ဆီယနာသိမ့်ပြီးကာလမှာကိုဗစ်ကူးစက်ပြီးပြီးဆုံးသွားပေမယ့်တကြံဟာကိုဗစ်နဲ့ဆီယနာသိမ့်မှုမတိုင်ခင်ကာလတွေလိုမြို့ကြီးတွေမှာစီစီကားကားကျင်းပကြတာမတွေ့ကြရတော့ပါဘူး။အဲဒီနှစ်ကာလတွေမှာရန်ကုန်မြို့တို့လိုမှာအများအတွက်ဖွင့်ထားပေးတာမဟုတ်တဲ့တီးတန့်တကြံလိုမျိုးတွေကျင်းပလာကြတာတွေ့ရမှာဖြစ်ပါတယ်။တကြံမန်းတပ်တွေနဲ့လူသိရှင်ကြားကျင်းပကြတဲ့အခါလူမှုရေးရာဒဏ်ခတ်မှုခံရမယ့်အရေးကိုရှောင်လွှဲဖို့အတွက်စားတောက်ဆိုင်တွေ၊ခြံဝင်းတွေလိုမျိုးမှာဝင်ကြီးပေးပြီးဆင်နွှဲရတဲ့တကြံတွေအဖြစ်ကိုအသွင်ပြောင်းလာကြတာတွေ့ရပါတယ်။အခုနှစ်ရန်ကုန်တကြံကအကျိုးကျနေတွေအထိမြို့တွေကအများနဲ့ဆိုင်တဲ့နေရာအများစုမှာမန်းတပ်လည်းမရှိသလိုတိတ်ဆိတ်တဲ့တကြံအနေနဲ့ပဲကျင်းပခဲ့ကြတာတွေ့ရပါတယ်။ရန်ကုန်မြို့တရုတ်တန်းကစားတောက်ဆိုင်တွေတန်းစီနေတဲ့စကူလမ်းမှာတော့တကြံပွဲဆင်နွှဲနေတာရှာရှာပါပါတွေ့ကြရပါတယ်။မြို့တော်ခန်းမှာပြည်လမ်းမှာကဘာရေးပြားလမ်းအင်အားလမ်းတက္ကသိုလ်ရိပ်သာလမ်းတို့လိုလမ်းမာတွေမှာမန်းတပ်တွေမရှိတာတွေ့ကြရပါတယ်။ဒါပေမဲ့တကြံကြပြီးနှစ်ရက်အကြာမှာလမ်းလျှောက်တကြံကျင်းပဖို့ရန်ကုန်မြို့တော်ဝင်တဲ့စီမင်းတာယာကော်မတီကဆုံးဖြတ်ပြီးမြို့လေကောင်မှာလမ်းလျှောက်တကြံလုပ်ဖို့ဆုံးဖြတ်ခဲ့ကြတယ်လို့ဆိုပါရယ်။တကြံကာလဟာတစ်နှစ်တစ်ကြိမ်မှာပျော်ရွှင်ရတဲ့အခွင့်အရေးစစ်ပွဲတွေစီးပွားရေးကြက်တဲမှုတွေကြောင့်စိတ်ခံစားမှုတွေပိတ်လောင်မိနေတဲ့လူလူအဖို့အခုလိုတကြံကာလမှာစိတ်ထွက်ပေါက်အနေနဲ့ရေကစားတာပျော်ရွှင်ကြတာကိုအပြစ်မတင်သင့်နားလည်သင့်တယ်လို့ယူဆသူတွေလည်းရှိကြပြီးတာမန်လူလူအနေနဲ့တနေ့မှတစ်ကြိမ်သာအခွင့်အရေးရတဲ့ပွဲတော်လိုမျိုးမှာစိတ်ထွက်ပေါက်ရတဲ့နယ်လို့ယူဆကြတာပါစစ်ဖြစ်နေတဲ့ဒေသတွေမှာတော့တကြံကာလမှာလည်းရက်နာခြင်းမရှိကြပါဘူးလေကြောင်းတိုက်ခိုက်မှုတွေပြစ်ခတ်မှုတွေနဲ့ကြေးရွာမီးရှို့ဖျက်ဆီးခံရတာတွေဖြစ်ပျက်နေစေဖြစ်ပါတယ်ငလင်တန်ခံစားရသူတွေပို့နေစရာအိမ်ပျက်စီးပြီးလဟပြင်းတွေမှာအဆင်ပြေသလိုအိတ်ဆက်နေကြရတာလည်းဖြစ်ပါတယ်ကချင်ပြည်နယ်ဗမော်မြို့တင်းယူဖို့တိုက်ခိုက်နေတဲ့တိုက်ပွဲလည်းရက်နာခြင်းမရှိသလိုစကိုင်းတိုင်းအထက်ပိုင်းအင်းတော်မျိုးတိမ့်တိုက်ပွဲလေတကြံရက်တွေမတိုင်ခင်လေးအပီးတိုင်းတင်းယူခဲ့တာဖြစ်ပြီးလက်တုံပြန်လေးချောင်းတိုက်ခိုက်မှုတွေခံခဲ့ရပြီးအရက်သားအများပြအသက်ဆုံးရှုံးခဲ့ကြရပါတယ်။နောင်ချိုမျိုးအနီးကလားရှည်ကြတိုက်ခိုက်နေတဲ့တောင်ခမ်းဘက်ကဒေသတွေမှာလည်းနှစ်ဖက်တိုက်ခိုက်မှုတွေဖြစ်နေစေဖြစ်တယ်လို့မန္တလေးတိုင်းတပိတ်ကြီးမြို့နယ်တွေဘက်မှာလည်းတိုက်ခိုက်မှုတွေဖြစ်ပွားနေစေမြေချံခရိုင်နှစ်ထိုးကြီးတောင်သာဘက်တွေမှာလည်းတိုက်ခိုက်မှုတွေဖြစ်ပွားနေစေဖြစ်တယ်လို့ကရင်ပြည်နယ်ဒေသအချို့မှာလည်းဒီကြောင်တိုက်ခိုက်မှုတွေခံနေကြရတာဖြစ်ပါတယ်။အထက်ကအဖြစ်ပြက်တွေကမြန်မာနိုင်ငံတွင်းကဒေသအသီးသီးမြို့အသီးသီးမှာတကြံကာလအတွင်းဖြစ်ပျက်နေတဲ့အခြေအနေတွေဖြစ်ပါတယ်။ငလင်ပေးတံစီးပွားရေးအကျက်တဲပြည်ရင်းစစ်မီးကနေလွတ်ကင်းရာတင်းရှောင်နေကြရတဲ့အခြေအနေတွေအောက်မှာဘဝတွေရဲ့အခြေအနေတွေကမတူညီကြတာတွေ့ကြရမှာဖြစ်ပါတယ်။ပြည်ပရောက်မြန်မာနိုင်ငံသားတွေမြမပြည်ပွားတွေလည်းနိုင်ငံအသီးသီးမှာတကြံပွဲကိုပုံစံအမျိုးမျိုးနဲ့ကျင်းပနေကြတာသတင်းတွေလူမှုကွန်ရက်မီဒီယာတွေမှာတွေ့ကြရပါလိမ့်မယ်။ရန်ပုံငွေရှာတဲ့တကြံပြည်ပရောက်မြမအတိုင်းဝိုင်းအချင်းချင်းတွေ့ဆုံကြတဲ့တကြံပွဲတွေရဲ့အငွေတက်နဲ့ပြည်ရင်းကပြည်ရင်းစစ်အရေးမိုးနေတဲ့အောက်ကတကြံအငွေတက်ကတော့လုံးဝကွာခြားနေမှာအသေးချာပင်ဖြစ်ပါရဲ့ရှင်။
ピートシマピートアナピートシマピートシマ
ဒရရှင်ဒေါ်လန်ပြည်သူပေါင်းလို့ရှင်ဒီနေ့မနက်ခင်းရဲ့နောက်ဆုံးအစီအစဉ်ဖြစ်တဲ့ PDF စစ်ချီတခြင်းတပုတ်ကိုတင်ဆက်ပေးကြပါတယ် KML TAG ရေးဖွဲ့ထားပြီးတော့ PDF တပ်ဖွဲ့ဝင်ရေးဖို့ရေးမိတွေတည်ဆူထားကြတဲ့မျိုးဦးစစ်တီတော်လို့အမည်ရတဲ့ဒေါ်လန်ရေးတီတခြင်းကိုတင်ဆက်ပေးနေဒီနေ့မနက်ခင်းရဲ့ Radio NUG ထုတ်လွှင့်မှုကနေနှုတ်ဆက်လိုက်ပါရစေရှင
်
ရည်နာလိုက်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းတူ16မီတာစက္ကန့်တသမ90 MHz ညပိုင်း၈နာရီခွဲမှာလိုင်းတူ25မီတာ17တသမ64 MHz တို့မှာဓာတ်ရိုက်ဖန်ယူနိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်တွေရေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာအ미သားစုများနဲ့နိုင်ငံတကာကစေတနာရှင်များလို့အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်